မြန်မာနိုင်ငံမှာနှစ်စဉ်ပွင့်လင်းရာသီရောက်လာပြီးဆိုရင်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေမလေးရှားနိုင်ငံဘက်ကိုလှေစီးထွက်ပြေးကြဖို့ကြိုးစားတက်ကြပါတယ်။နိုဝင်ဘာ29ရက်တနင်္လာနေ့ကပဲလှေစီးပြေးသူ228ယောက်ပါတဲ့ဆက်လီတစည်းကိုစစ်တွေမျိုးအနောက်မြောက်ဘက်ပင်လယ်ထဲမှာရေတပ်ကဖမ်းဆီးမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတွေဟာအသွားအလာကန့်သက်ခံထားရသလိုဒုက္ခသည်စခန်းတွေထဲမှာဆယ်စုနှစ်တခုကြာနေထိုင်ကြရတာကြောင့်အခုလိုတခြားနိုင်ငံတွေကိုထွက်ပြေးဖို့ကြိုးစားလေးရှိတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညုံဦးကပြောပြပေးပါမယ
်။စစ်တွေမျိုးအနောက်မြောက်ဖက်ပင်လယ်ထဲမှာရိုဟင်ဂျာအမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း228ဦးပါတဲ့ဆက်လီတစ်စင်းကိုတနင်္လာနေ့မနေ့ပိုင်းကဖမ်းမိတဲ့အတွက်သူတို့ကသက်ဆိုင်ရာမြို့နယ်တာဝန်ရှိသူတွေစီကိုလွှဲပေးဖို့ဆောင်ရနေတယ်ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်တွင်းမှာအသွာအလာကန့်သက်ခံထားရတဲ့ရိုဂျာတွေဟာပြပနိုင်ငံတွေကိုမကြခဏဆူလိုပဲထွက်ပြေးဖို့ကြိုးစားလေးရှိပါတယ်။အခုလိုမျိုးလူကုန်ကူးသူတွေရဲ့အကူအညီနဲ့တရားမဝင်သွားကြသူတွေကိုမြန်မာပိုင်းနဲ့ထက်မှာဖမ်းမိသူတချို့ရှိတယ်လို့ပဲအင်းဒီချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်းနဲ့တွေမှာဖမ်းဆီးမိတာမျိုးတွေလည်းရှိခဲ့ပါတယ်။အခု2021ခုနှစ်အောက်တိုဘာလတုန်းကလည်းရခိုင်ပြည်နယ်ကနေပြီးတော့လှေစီးထွက်ပြေးဖို့ကြိုးစားတဲ့ရိုဂျာတွေကိုနှစ်ကြိမ်ဖမ်းမိခဲ့တာစုစုပေါင်း100နီးပါးရှိပါတယ်။မြန်မာအာဏာပိုင်ဘက်ကအသွာအလာကန့်သက်ထားတာမဟုတ်လို့စစ်ဝင်တွေအတွက်ရိုဂျာတွေကအခုလိုတခြားနိုင်ငံတွေဘက်ကိုထွက်ပြေးဖို့ကြိုးစားကြတာဖြစ်တယ်လို့လူ့ခွင့်ရေးနဲ့ဒီမိုကရေစီပါတီကထွေထွေတွေ့ရင်မှုဥကျော်စိုးအောင်ကပြောပါတယ
်အတူတူဆိုလို့ညီနာကဒီလူတွေကနေပေါင်း10နှစ်17နှစ်ရှိပြီဗျာဒီလက်ပိတ်လောင်ထားတယ်ဆိုတာကဟိုဒီလူတွေကဟိုတာရှဲဒီမှာအောင်းပြီးတော့မခံနိုင်ဘူးမနေနိုင်ဘူးပြီးတော့နောက်တစ်ခုက2012မတိုင်ခင်ကလည်း1993ခရီးကနာဆာကအစိုးရကအဲ့ဒီဒေသမှာအခြေချပြီးတော့လူတွေကိုတာဝန်နေရေးပညာရေးကျန်းမာရေးပြီးတော့ဟိုတွာလာလှုပ်ရှားရေးအကုန်လုံးတပိတ်ဆို့ထားတဲ့အတွက်အဲ့ဒီကလေးကဒီလူတွေကထွက်ပြေးနေတာရှင်းရှင်းပြောမယ်ဆိုရင်1993ခုနှစ်ကနေစပြီးတော့ထွက်ပြေးနေတာအဲ့ဒီတော့ကျတော့အဲ့ဒီနောက်ပိုင်းကျတော့2012ခုနောက်ပိုင်းကျတော့တော်တော်လေးပိတ်လောင်ထားတဲ့အတွက်အဲ့ဒီမှာရှိတဲ့လူတွေကရေကြီးရမျက်နှာမျက်နှာရဆိုပြီးတော့ထွက်ပြေးနေတဲ့အနေထားပါ
ရိုဂျာဆိုတဲ့အတုံးထုံးကိုတော့မြန်မာစစ်အာဏာပိုင်တွေဘက်ကလက်မခံပါဘူး။ရခိုင်ပြည်နယ်မှာ2012ခုနှစ်ကစလို့မွတ်စလင်တွေနဲ့ရခိုင်လူမျိုးတွေကြားဘာသာရေးလူမျိုးတွေအခြေခံတဲ့ပြည်ပခါတွေစတင်ခဲ့တာပါ။2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခါကြီးဖြစ်ပြီးတဲ့နောက်တော့စစ်တပ်ကနေမီရှင်းလင်းမှုတွေလှုပ်ဆောင်ခဲ့ခြင်းဆိုရတဲ့လူခွင့်ချိုးဖောက်မှုတွေရှိခဲ့တဲ့အတွက်တိုင်းနဲ့ချီရဲ့ရိုဂျာတွေဟာအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ရခိုင်ပြည်နယ်မှာကြံတဲ့မွတ်စလင်အများပြားဟာလည်းဒုက္ခသည်စခန်းတွေမှာနေထိုင်နေရတာခုဆိုလို့ရှိရင်ဆယ်စုနှစ်တခုအထိရှိနေပြီဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာအလုတ်ကင်မရှိဘဲနဲ့စာဝန်တွေချက်တဲကြတဲ့အတွက်တခြားနိုင်ငံတွေကိုထွက်ပြေးချင်ကြတာလည်းဖြစ်ပါတယ်။သူတို့ကနိုင်ငံခြားပို့ပေးမယ်လို့လူကုန်ကူးသူတွေကဖျားယောင်းတာတွေလည်းရှိတယ်လို့ဥကျော်စိုးအောင်ကပြောပါတယ်
။လူမောင်ကိုသမားတွေကပတ်စံတော့ပေးကြမလို့မိတို့ငါတို့ခံမှန်ပေးလိုက်။ဟိုဘက်မိတို့ဆွေမျိုးတွေစီရောက်ရင်မိတို့အဲ့ဒီပတ်စံငါတို့ကိုပြန်ဆက်ဆိုပြီးတော့အဲ့လိုမျိုးလကဖီးခေါ်တာတော့ရှိတယ်။အချင်းချင်းပြောမစီလူမောင်ကိုသမားတွေရဲ့ဒူးစရိုက်ကြောင်းပဲဒီလူတွေကထွက်ပြေးနေတဲ့ပုံစံအဲ့ဒါလည်းတစ်စိတ်တစ်ပိုင်းပါတယ်လို့ပြောလို့ရတယ်။ကျွန်တော်တို့ကတော့တိကျပြောလို့မရရင်လေလေးလာသုံးသပ်မိတဲ့လောက်တော့အတိကျတော့အားလို့မရဘူးအဲ့ဒီမှာတော့လူမောင်ကိုသမားကဘန်ကောက်နဲ့ဗမာပြည်နေဆက်မှာရောင်းစားခံရတာရှိတယ်ဘန်ကောက်နဲ့မလေးရှားနေဆက်မှာရောင်းစားခံရတာရှိတယ်ပြီးတော့တခြားနေရာတွေမှာလည်းရောင်းစားခံရတာရှိတာပဲအများကြီးပဲရောင်းစားခံရတာရောင်းစားခံရတယ်ဆိုတာကမျိုးဆအများကြီးပေါ့နော်အလုတ်လုတ်ပို့နေရာမှာမျိုးရောင်းစားခံရတာရှိတယ်ကြည့်ရစားလို့ပို့ရောင်းစားခံရတာတွေရှိတယ်ပြီးတော့တခြားလုံငယ်အသုံးအတွက်လုံရောင်းစားခံရတာတွေရှိတယ်။အားလုံးထွက်တဲ့လူတွေအားလုံးကတော့ဟိုဘက်ကိုရောက်တာမဟုတ်ဘူးချင်းမျိုးတွေစီ။ဟုတ်တယ်ကျွန်တော်တို့ဗျာဒီကိစ္စဖြစ်တော့ဗျာကျွန်တော်တို့ရခိုင်ပြည်တိတ်ကလည်းကြားတယ်ကျွန်တော်တို့နိုင်ငံရဲ့တိတ်ကလည်းကြားတယ်ဒါတွေကမကောင်းဘူးပေါ့နော်။အဲဒါကငကူကဘာခွန်မလဲဒီဟိုအဖက်ဖက်လေ YouTube ပြောနေရတဲ့အနေထားမှာဒီလူတွေကဟို2017မှာလည်းဒီလူမျိုးပြဿနာတွေကြုံရတယ်အခုလည်းရောင်းစားခံနေရတယ်ဆိုတော့ကိုယ်နိုင်ငံအတွက်လည်းတိတ်ကကြားတာပေါ့။ဒီလူတွေအတွက်လည်းနင့်နာတာပေါ့ဗျာအများကြီးနင့်နာတာပေါ့
ထွက်ပြေးကြတဲ့အခါမှာလဲရေလမ်းကြောင်းကိုအဓိကထားပြီးတော့ထွက်ပြေးကြတာဖြစ်လို့လမ်းမှာဒုက္ခရောက်သေဆုံးတာတစ်ဖက်နိုင်ငံမှာရောင်းစားခံရတာတွေလည်းရှိပါတယ်ရိုဂျာတွေကိုအာနာပိုင်တွေဘက်ကအသွာအလာကန့်သက်မထားဘဲနဲ့ငကူမူလနေရာတွေမှာပြန်ထားပြီးတော့လောက်ကန်စားတောက်ခွင့်ပေးထားလို့ရှိရင်အခုလိုအသက်အသေးခံပြီးတော့ထွက်ပြေးစရာအကြောင်းမရှိဘူးလို့လဲလူ့ခွင့်ရေးနဲ့ဒီမိုကရေစီပါတီကထွေထွေတွင်းမှုဥကျော်စုအောင်ကပြောပါတယ
်ဒီလူတွေမှန်ဆိုရင်အဲ့ဒီတိုင်းမထားဘဲနဲ့ကိုနေရကိုကိုနေရကိုပြန်ထားပြီးတော့ငိုရှိတဲ့နိုင်ငံသားအတိုင်းသူတို့ကိုလွတ်လွတ်လပ်လပ်နော်အခွင့်အရေးပုံမှန်ပေးမယ်ဆိုရင်ဒီလူတွေကထွက်ပြေးစရာလည်းအကြောင်းမရှိဘူးထွက်လက်ထွက်ပြေးမှာမဟုတ်ဘူးလို့ကျွန်တော်တို့သုံးသပ်ပါတယ
်ပြည်တွင်းဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်နေရတဲ့မွတ်စလင်တွေကိုနေရပြန်နေထိုင်နိုင်ရေးအတွက်လက်ရှိမှာစီစစ်ဆောင်မှုတွေမရှိသေးသလိုနေရပြန်နိုင်ဖို့အနေထားလည်းမရှိသေးဘူးလို့ဒုက္ခသည်တွေကတော့ပြောဆိုပါတယ်ခင်ဗျ